ဟဝိုင်မှာဒေသခံတွေဟာစနေနေ့ကပက်ထင်းတက်ဒုံးကျည်အန်ဒီအရေးပေါ်သတိပေးချက်ရရှိခဲ့ပြီးမကြာခင်မှာပဲမှားပြီးသတိပေးတယ်ဆိုတာသိရတာမို့ဟဝိုင်ပြည်နယ်ရဲ့အရေးပေါ်သတိပေးချက်စနစ်ပေါ်မှာဝေဖန်မှုတွေတိုးလာစေပါတယ်။ဟဝိုင်ပြည်နယ်အုပ်ချုပ်ရေးမှူးဒေးဗစ်အက်ဂီကတော့စနေနေ့ကထုတ်ပြန်တဲ့သတိပေးချက်ဟာလူအမှားဖြစ်ကြောင်းပြောကြပါတယ်။တာဝန်ချိန်အလွှဲပြောင်းမှာနောက်တာဝန်ချက်သူကခလုံမှားနှိပ်မိတာဖြစ်ကြောင်းသူက CNN ရုပ်သံဌာနကိုပြောကြားခဲ့တာပါ။သတိပေးချက်ဟာဟဝိုင်မှာရုပ်သံတွေကရေဒီယိုနဲ့လက်ကင်ဖုန်းတွေကိုပါရောက်သွားတာဖြစ်ကြောင်းနဲ့နောက်ဒီလိုအမှားမျိုးထပ်မဖြစ်အောင်ဘယ်လိုလုပ်တင်လဲဆိုတာကိုကာကွယ်ရေးဌာနနဲ့ပြည်내အရေးပေါ်စီမံခန့်ခွဲဌာနတာဝန်ရှိပုဂ္ဂိုလ်တွေနဲ့တွေ့ဆုံဆွေးနွေးနေတယ်လို့လည်းပြောပါတယ်။ဟဝိုင်ဒေသဆန်နိုဂျင်မနဲ့၈နာရီထိုးပြီးချိန်မှာပဲဒေသကံတွေဟာသူတို့ရဲ့လက်ကင်ဖုန်းတွေကနေပယ်ထင်းတဲ့ဒုံးကျည်အန္တရာယ်ရှိနေကြောင်းချက်ချင်းလုံခြုံမှုရှိတဲ့နေရာမှာခိုးလွန်ဖို့နဲ့ဒါဟာလေ့ကျင့်နေတာမဟုတ်ကြောင်းအရေးပေါ်သတိပေးချက်တွေရရှိတာကိုလူမှုကွန်ရက်ဆန်နဲ့နေမနာရီပေါ်မှာပုံရိုက်ပြီးတင်ခဲ့ကြတာပါ။ဒါပေမဲ့နောက်မိနစ်20လောက်မှာတော့ဟဝိုင်အရေးပေါ်စီမံခန့်ခွဲရေးအေဂျင်စီက Twitter ကနေဟဝိုင်အတွက်ဒုံးကျည်အန္တရာယ်ချိမ့်ချမှုတစုံတရာမရှိကြောင်းပြောကြားခဲ့တယ်လို့ email ပို့ပြီးလည်းအမှားပြန်ပေးပါတယ်။ဒါပေမဲ့38မိနစ်ကြာပြီးနောက်မှာပဲဒီသတိပေးချက်ဟာမှောင်ရင်ကြောင်းလက်ကင်ဖုန်းတွေကိုပို့ပေးခဲ့တာမို့အရာရှိတချို့နဲ့လူလူကစိတ်ပျက်ခဲ့ကြတာဖြစ်ပါတယ်။အခုလိုမှောင်ရင်သတိပေးချက်ထုတ်ပြန်မှုအတွက်သူတရဏကတည်တည်ချာချာစုံစမ်းစစ်ဆေးမှာဖြစ်ကြောင်း FCC American ပြည်ထောင်စုဆက်သွယ်ကော်မရှင်အကြီးအကဲအဂျစ်ပိုက်ကတနင်္ဂနွေနေ့မှာ Twitter ကနေပြောပါတယ် American ရေးတဲ့ Pacific Data ကုတ်ကဲမှုစစ်ဌာနချုပ်ကလည်းဒီသတိပေးချက်ဟာမှားပြီးပုံမိတာဖြစ်ကြောင်းအတည်ပြုပါတယ်မြောက်ဖက်ကိုရီးယားဘက်ကနေပြီးတော့မြောက်ကိုရီးယားဘက်ကနေပြီးတော့နျူကလ িয়ার ချင်းချောက်မှုအနေနဲ့တိုးလာချိန်မှာဆေးခေတ်ကာလသတိပေးအော်အချက်ပေးတာကိုမကြခင်သတင်းပတ်တွေအတွင်းကမှဟဝိုင်ပြည်နယ်မှာပြန်ပြီးတက်ဆင်ခဲ့တာဖြစ်ပါတယ်